ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ဖြေပွဲမှာတင်းလာနေတဲ့ကတေခံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးဒီကနေ့စောပိုင်းတရားစီရှာဖွေစီးနှင်းမှုတွေအတွင်းဖမ်းဆီးလိုက်သူ2ဦးပါဝင်စုစုပေါင်းဖမ်းဆီးထားသူအခုဆိုရင်10ဦးတိရှိတော့ပါပြီ။မန်ချက်စတာမြို့ပိုင်းကတက်ခတ်နယ်တစ်ခုမှာစီးနှင်းရှာဖွေမှုအတွင်းဖမ်းဆီးခဲ့တဲ့အမျိုးသမီး2ဦးကိုတော့တစုံတရာအရေးယူပါမရှိပဲမနေ့ကပဲပြန်လွတ်ပေးခဲ့ပါတယ်။မန်ချက်စတာရဲ့တပ်ဖွဲ့အကြီးကအီရန်ဟော့ပ်ကင်းစ်ကတော့ပြီးခဲ့တဲ့ရက်တွေဟာရဲတပ်ဖွဲ့ဝင်တွေနဲ့ဝန်ထမ်းတွေအတွက်ပြင်းထန်ခက်ခဲလာတဲ့ကာလတစ်ခုဖြစ်ခဲ့ပေမဲ့စုံစမ်းစစ်ဆေးမှုမှာတိုးတက်မှုတွေလည်းရှိခဲ့ကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါ။ဖမ်းဆီးမှုတွေမှာထူးခြားတဲ့ရလဒ်တွေရှိခဲ့တဲ့အကြောင်းနဲ့စီးနှင်းရှာဖွေမှုတွေအတွင်းတိစီရမိတဲ့ထောက်ထားတွေကလည်းစုံစမ်းစစ်ဆေးမှုတွေအထူးအရေးကြီးတယ်လို့ယုံကြည်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဖမ်းဆီးထားသူတွေကဘုံခွဲတက်ခတ်မှုနဲ့ဘလို့ဆက်နွယ်နေသလဲဆိုတော့ရဲတပ်ဖွဲ့ကမပြောပါဘူး။အကြမ်းဖက်တက်ခတ်မှုမှာထိခိုက်သေးဆုံးသွားသူတွေအတွက်အောက်မေဝယ်ခန္ဓာတစ်ခုကိုတော့မန်ချက်စတာမြို့မှာပဲဒီကနေ့မှကျင်းပခဲ့ကြပါရဲ့မန်ချက်စတာမြို့ကအားကစားရုံမှာ American Pop ဆိုတော့ Ariana Grande ရဲ့ဂီတဖျော်ဖြေပွဲဆုံးသက်ချိန်မှာဘုံခွဲတက်ခတ်မှုကြောင့်ထိခိုက်သေးဆုံးရသူတွေကိုရည်စုပြီးအမတ်တရပန်းတွေပူပေါင်းနေဖျောင်းနေနေတဲ့မြို့လယ်မှာရှိတဲ့ဆိုင်ယန်စီရင်ပြင်မှာမြို့ကန်တွေစုဝေးပြီးကာကွယ်ပြုခဲ့ကြတာပါ။အောက်မေဝယ်ခန္ဓာပြီးမကြာခင်မှာပဲဗီမာကြီး Alice ဆာလည်းကလေးအများစုပါဝင်တက်ခတ်မှုမှာဒဏ်ရာရရှိခဲ့သူ64ဦးတွေကစေကတမှုခံယူနေသူတွေတချို့ရှိရာတော်ဝင်မန်ချက်စတာကလေးစီရင်ကိုတွားရောက်ကြည့်ရှုပါရတယ်။ရုံးမြင့်တန်ကြားကနေမင်းငုံစကားပြောကြားခဲ့တဲ့ပြည်ချက်ဝင်ကြီးချုပ် Theresa May ကတော့အချမ်းဖက်ဝါရီတွေရဲ့ Andrea 3ပြည်ချက်ကိုအမြင့်ဆုံးအစ်မဆက်လက်ထားရှိသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါရတယ်။